ထိုင်းနိုင်ငံမှာရရှိထိချနေတဲ့မြန်မာနိုင်ငံကဆင်းသက်လာသူတသိန်းလောက်ကိုထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုဖို့ထိုင်းအာဏာပိုင်တွေကလှုံ့ဆော်နေပါတယ်။ထိုင်းနိုင်ငံထဲမှာမွေးဖွားတဲ့သူတွေနဲ့ထိုင်းမှာအနေကျသူတွေထိုင်းကြောင်တက်နေတဲ့ကလေးတွေပါဝင်နိုင်ငံမဲ့ဖြစ်နေတဲ့တက်တန်းကြာနေထိုင်သူမြန်မာတွေကိုအခုလောက်ထိရေတွက်များများနိုင်ငံသားဖြစ်အသိမှတ်ပြုဖို့လှုံ့ဆော်တာဒါပထမဆုံးဖြစ်ပါတယ်။အသေးစိတ်ကိုစုံစမ်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မန်အေးမာကဆက်ပြောပြပေးပါမယ်။
ထိုင်းနိုင်ငံမှာမိဘတွေကရွှေပြောင်းလို့သမားတွေအဖြစ်လာရောက်အလုပ်လုပ်ကြရင်းနဲ့ကလေးမွေးဖွားခဲ့ကြသူတွေအနေကြတိုင်းရင်းသားတွေနိုင်ငံမဲ့ဖြစ်နေတဲ့မူရင်းမြန်မာနိုင်ငံကအ ਨੇ ဆုံးလူဦးရေတသိန်းထက်မနည်းကိုနိုင်ငံသားတွေပြေးဖို့အတွက်ထိုင်းအစိုးရကစီစဉ်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။အခုတစ်ခေါက်မှာတော့အရင်တုန်းကနဲ့မတူပဲနိုင်ငံသားဖြစ်ပေးတဲ့အထက်မှာတော့မြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းအခြေချတဲ့မိသားစုတွေကပေါက်ဖွားလာတဲ့ကလေးငယ်တွေကိုလည်းထိုင်းနိုင်ငံသားအဖြစ်ပြီးမှဖြစ်ပါတယ်အခုအခြေအနေနဲ့ပတ်သက်လို့ထိုင်းရှိနေများကောင်စီရဲ့လူမျိုးစုနဲ့နိုင်ငံမဲ့များရှေ့ပြောင်းလို့သမားရေးရာဆက်ကော်မတီဥက္ကဋ္ဌနိုင်စုလပုံကောင်းကြံထွက်ကတော့အခုလိုပြောသွားပါတယ
်เด็กที่เกิดในประเทศไทยเนี่ยนะครับมีอยู่3กลุ่มสัญชาติไทยตามหลักดินแดนนะครับคือประเทศไทยเรามีหลักดินแดนอยู่ในกฎหมายสัญชาติแต่ครับตัวสัญชาติก็ระบุ
ตูပြောသွားခဲ့တာကတော့လောလောဆယ်ထိုင်းနိုင်ငံတွင်းမှာမွေးဖွားလာတဲ့မြန်မာကလေးငယ်တွေကိုကြည့်မယ်ဆိုရင်၃မျိုး၃စားခွဲခြားထားတယ်လို့ဆိုပါရယ်မိဘတွေကတရားဝင်အထောက်ထားနဲ့အလုပ်လာလုပ်ရင်းမွေးဖွားကြတဲ့ကလေးငယ်တွေထိုင်းနိုင်ငံကိုနေဆက်ကနေတရားမဝင်ခဏလာပြီးထိုင်းစစ်ရုံမှာမွေးဖွားလာကြတဲ့ကလေးငယ်တွေရှိတယ်လို့ထိုင်းနိုင်ငံအတွင်းတောင်ပေါ်တိုင်းရင်းသားကျေးရွာတွေနဲ့ဒုက္ခသည်စခန်းတွေမှာမွေးဖွားလာကြတဲ့ကလေးငယ်တွေဒီလိုမျိုးမိဘကတရားဝင်အထောက်ထားမရှိကြဘဲထိုင်းနိုင်ငံအတွင်းမှာနေထိုင်နေစဉ်အတွင်းမှာမွေးဖွားလာတဲ့ကလေးငယ်တွေဟာထိုင်းနိုင်ငံသားအခွင့်အရေးရရှိမယ်လို့သူကဆိုခဲ့တာပါဒီလိုကလေးငယ်တွေကိုနိုင်ငံသားအဖြစ်ပေးမဲ့အပြင်အခုထိုင်းပြည်ထရေးဌာနကနိုင်ငံသားအဖြစ်ပေးနိုင်တဲ့အမျိုးအစားအုပ်စု၃မျိုးသတ်မှတ်ပေးခဲ့တာကတော့နံပါတ်1အုပ်စုအနေနဲ့ကတော့ထိုင်းနိုင်ငံမှာမွေးဖွားတဲ့တက်တဲ့အထောက်အထားရှိတဲ့ကလေးငယ်တွေနဲ့မိဘတွေဟာလည်းထိုင်းနိုင်ငံတွင်းမှာ15နှစ်ကြာနေထိုင်ခဲ့တဲ့အထောက်အထားပန်းရောင်ကပ်ကိုင်ဆောင်ထားသူတွေထိုင်းပြည်ထရေးကထုတ်ပေးထားတဲ့နံပါတ်10 89ပါတဲ့ကပ်ပြားကိုင်ဆောင်ထားတဲ့ကလေးငယ်တွေကိုနိုင်ငံသားတွေအဖြစ်ပြီးနိုင်တယ်လို့ဆိုပါတယ်။နံပါတ်1အုပ်စုအနေနဲ့ကတော့မြန်မာကလေးငယ်တွေဟာထိုင်းနိုင်ငံမှာပညာသင်ကြားပြီးတက္ကသိုလ်တစ်ခုကနေဖွဲ့ရထားမယ်။ထိုင်းမှာမွေးဖွားတယ်ဆိုတဲ့မွေးစည်ရင်သက်တဲ့အထောက်အထားပြည့်စုံမယ်။ပြီးတော့ဒါမှမဟုတ်ထိုင်းကထုတ်ပေးတဲ့အင်အားစုစည်ရင်ရှိနေတဲ့သူတွေဆိုရင်လည်းထိုင်းနိုင်ငံသားအဖြစ်ရနိုင်တယ်လို့ဆိုပါတယ်။နံပါတ်3အနေနဲ့ကတော့ထိုင်းနိုင်ငံမှာမွေးဖွားတာမှန်ကန်တယ်လို့12နှစ်ကြာနေထိုင်နေတာကိုနယ်မြေကန်တာဝန်ရှိသူတွေကတက်တဲ့အထောက်အထားနဲ့တင်ပြနိုင်ရင်လည်းနိုင်ငံသားဖြစ်လက်ခံဖို့အတွက်စီစဉ်ပေးနိုင်တယ်လို့ဆိုပါရယ်။အဲ့ဒီလိုလူမျိုးတွေကိုတကယ်တမ်းစီရင်ပြုစုမယ်ဆိုရင်လူဦးရေ800000လောက်ကနေတသိန်းကျော်မှရှိနိုင်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းနိုင်ငံအနေနဲ့နိုင်ငံအတွင်းမှာနှစ်ပေါင်းရှည်ကြာနေထိုင်နေကြတဲ့နိုင်ငံမဲ့ပြည်သူပေါင်း 18,000 ကျော်ကိုနိုင်ငံသားအဖြစ်လက်ခံခဲ့ပြီးပြီဆိုတဲ့ညင်ညာချက်ကိုတော့ပြီးခဲ့တဲ့2015ခုနှစ်အတွင်းမှာထုတ်ပြန်ခဲ့ပါတယ်။ဒီအတွက်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီကလည်းကြိုဆိုခဲ့တာပါ။နှစ်စဉ်နှစ်တိုင်းမှာနိုင်ငံမဲ့ဖြစ်နေသူတွေအတွက်တရားဝင်နေထိုင်ခွင့်အထောက်အထားလက်မှတ်တွေကိုလည်းထုတ်ပေးခဲ့တာပါ။ဒီထဲမှာထိုင်းကျောင်းတက်နေတဲ့မြန်မာကလေးငယ်အများစုဟာထိုင်းနိုင်ငံကပေးတဲ့တရားဝင်အထောက်အထားလက်မှတ်တွေရရှိပြီးအလဲရန်အထိအခမဲ့ပညာသင်ကြားခွင့်ကျန်းမာရေးစောင့်ရှောက်မှုတွေလည်းရရှိခဲ့ပါတယ်ရှင်။